ချိန်ခိုင်းပြီးနဲ့အမျိုးနယ်မှာတမတော်နဲ့အေရခိုင်လက်နက်ကဖွဲ့ကြားတိုက်ပွဲတွင်ဒေသခံရွာသားတို့ထိခိုက်တန်ရာရခဲ့တဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါအမျိုးနယ်ကစုကန်အုပ်စုတိုင်ကန်ထောက်ခြေရွာနီလက်နက်ကြီးကြီးကြံရပောက်ခွဲခဲ့လို့ရွာသားငါးဦးထိခိုက်တန်ရာရရှိခဲ့ကြောင်းဒေသခံလူမှုကွန်ရက်ရေးဖွဲ့ကကူညွှန်းလွှင့်ကပြောပါတယ်အမျိုးသမီးတို့ပါဝင်လူလေး
ဒီဟာနီးမှလည်းတမလောကနေပြီးတာခံစားရတယ်ပြီးတော့မိအခြေကနေပြီးဖျက်ပြီးကြိုက်တာအဲ့ဒါကတိုက်ပွဲစိတ်တာမဟုတ်ဘူးမနေ့ကပေးကားထောင်းသေးတာပေါ့ရွာသေးကနန္ဒကြီးစီကြရောက်ပြီးဒဏ်ရာတော့ကြတာအော်လေးဦးကဒဏ်ရာနင်းငယ်ပြန်ထန်တယ်အခန်းဆောင်ကြီးချင်းကိုရောက်သွားပြီးတော့နောက်တစ်ယောက်ကတော့ထိတ်တလုံးပါနင်းငယ်ထိခိုက်တယ်ပေါ့အုံးလုံးကတော့လူရောက်တန်ရာရတယ်ပေါ့
အမျိုးနဲ့မှာအရသားတွေထိခိုက်တန်ရာရရှိခဲ့တဲ့အစီတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေရခန့်ရွာသားတို့ဟာလည်းဘေးလွတ်ရာတင်းချောက်ဆွဲပြေးနေကြတယ်လို့ဂူမျိုးလွင်ကပြောပါတယ
်ရွာသားတွေကတော့ကြောက်ပြီးကထွက်ပြေးကြတာရှိတယ်အခုချေသူတို့ရွာမှာလက်ဆရာခိုင်လုံးလာပဲရှိတော့ပြီဆောက်ဆရာခိုင်လုံးကဆက်ကြည့်တော့ကြတယ်မိကြရတယ်ပေါ့
ပြီးခဲ့တဲ့လကနဲ့ဒီလအထိမြန်မာစစ်တပ်နဲ့အေအဖွဲ့တို့စစ်ရေးတင်းမာမှုဖြစ်စဉ်ကြောင့်အမျိုးနယ်ကစုကန်ကျေးရွာအုပ်စုရွာရှိရွာကရွာသားတစ်ထောင်ကျော်ဟာရက်ရွာကနေတင်းချောင်းနေရဆဲဖြစ်ပါတယ်တမတော်ပြောခွင့်ရဘုံမှုကျုပ်စော်မင်းထွန်းကတော့အမျိုးနယ်ကစုကန်အုပ်စုဖက်ပြေကမှုအခြေအနေကိုမသိရှိသေးကြောင်းပြောပါတယ်မနေ့ကကြောက်တော်မြို့နယ်တောင်တောင်ရိုးကျေးရွာနေရှိခမ်းမရ36သစကန်းကိုအေအေရခိုင်လက်နက်ကန်ဖွဲ့ကနေဝင်ရောက်တိုက်ခတ်ခဲ့တယ်လို့တမတော်ပြောခွင့်ရဘုံမှုကျုပ်စော်မင်းထွန်းကပြောပါတယ်
26နှစ်မလက်ပိုင်းရဖြစ်တာမလက်တနာရင်းနေတော့ပါဖြစ်တာအရင်ထားတဲ့တကူကိုပြစ်ခတ်တာရှိတယ်ထိကြတဲ့အရာရှိရောမရှိဘူးအဆောင်တစ်ချို့တော့အများကြီးထိကြမရှိ
ရခိုင်လက်နက်ကန်အေပြောခွင့်ရခိုင်ဒုက္ခကလည်းတောင်တောင်ရိုးကျေးရွာဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ကြောက်တော်မြို့နယ်ဒီတောင်တောင်ရိုးတဝိုက်မှာထိတွေ့တိုက်ခိုက်မှုတွေဖြစ်တာရှိတယ်
ပြီးခဲ့တဲ့စနေနေ့တုန်းကလည်းမင်းပြမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းခိုင်ဒုက္ခကဆက်ပြောပါတယ
်ဇူလိုင်လ25ရက်နေ့မှာဒီမင်းပြမြို့နယ်ခွတ်ဆုံရွာနဲ့ဒီမင်းရွာကြပေါ့နော်ဒီရန်ကုန်စစ်တွေကာလမတ်ထက်မှာမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်။ဟိုအဲ့ဒီတိုက်ခိုက်မှုအတွင်းမှာရန်သူဘက်ကအနည်းဆုံး10ဦးထဲမှနေကြဆုံးတာရှိတယ်ဗျ။
တမရပြောခွင့်ရဘုံမကျုပ်စွန်မင်းထွန်းကတော့မင်းပြမြို့နယ်တိုက်ပွဲမှာတမရဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်
မင်းပြပြမှာရမောင်သရနာလီမော်ရဲ့ကျွန်တော်တို့ဖြစ်တည်မှုရှိခဲ့တာရှိတယ်ဖြစ်ခဲ့တာရရှိမှုမရှိပါဘူ
းဒီနေ့မှလည်းဗူရီတာမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုရှိပေမဲ့အသေးစိတ်ကိုမသိရသေးဘူးလို့အေအေဖွဲ့ကပြောပါတယ်ရခိုင်ပြည်နယ်တွင်းတမတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ကြာပြီဖြစ်သလိုအရသားတွေထိခိုက်ဒေဆုံးအဖမ်းခံရမှုတွေကလည်းမြင့်သက်လာနေပါတယ်ဒါပြင်ကိုဗစ် -19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကပြိပခါတွေရှော့ချဖို့ကုလသမဂ္ဂတွေ့ရင်မှုချုပ်ကနေစိုက်သွင်းမှုတွေရှိနေပေမဲ့ရခိုင်ဒေသအသွင်းမှာတော့စစ်ရေးသင်းမာနေတဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်